မြမအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားမှာတစ်ဆို့နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပိုင်းဤပြန်ပြီးတော့ဆွေးနွေးဖို့အတွက်မြမငြိမ်းချမ်းရေးကော်မရှင်နဲ့ NCA အပြစ်ရဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့ဒီကနေ့ထိုင်းနိုင်ငံချင်းမိုင်မှာအလို့သဘောတွေ့ဆုံခဲ့ကြပါတယ်ဒီတွေ့ဆုံမှုမှာတော့ဆုံးဖြတ်ချက်တစ်စုံတရာချမှတ်ခဲ့တာမရှိခဲ့ပေမဲ့ RCSS ဘက်ကတော့တစ်ဆို့နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဤအတွက်အစိုးရတပ်မတော်နဲ့တီးတန့်ဆွေးနွေးသွားဖို့တင်ပြခဲ့သလိုနှစ်ဖက်အောက်ခြေတက်အချင်းချင်းဖြစ်ပွားနေတဲ့ပြဿနာတွေကိုဖြေရှင်းဖို့ကိုလည်းဆွေးနွေးခဲ့တယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်ဒီလိုမျိုးငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ဆွေးနွေးနေချိန်မှာပဲ NCA လက်မှတ်မထိုးနိုင်သေးတဲ့တိုင်းရင်းသားတပ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားမှာလည်းတိုက်ပွဲတွေကဖြစ်ပွားနေစေဖြစ်ပါတယ်တရင်အပြည့်စုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါတစ်ဆုနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေကိုအဖြေရှာဖို့အတွက်အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ကြားတောက်ကြနေညနေပိုင်းအလို့သဘောတွေ့ဆုံမှုအခြေအနေကိုတော့ RCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်ငင်းကခုလိုပြောပါတယ
်။ငန်းစင်မှာစစ်စစ်ရတဲ့ဒေသရဲ့လေးတွေကျွန်တော်တို့လူမှုစီစဉ်လေအဓိကထားပြီးတော့အလို့သဘောကတော့ဆင်းရဲခဲ့ပါပဲ။ကျွန်တော်တို့ကဖိုင်နန့်ဆယ်အဂရီးမန့်လေးကတော့အဓိကအဓိကထားပြီးတော့စီးပန့်ဒိတ်ကြီးရရှိတဲ့ဒီတဲ့အကြောင်းတော့ပြောဖြစ်ခဲ့ကြပါတယ်။ဒါမဲ့ဆင်းရဲပေါ်တော့မှာကျွန်တော်တို့ပေါ်တော့တယ်လို့ကျွန်တော်စက်ကြတာကတော့ဆင်းရဲနီလာလေးတွေကိုကျွန်တော်တို့ဆင်းရဲခဲ့တာဖြစ်ပါတယ်။
ဒီတွေ့ဆုံဆွေးနွေးမှုမှာဆုံးဖြတ်ချက်တစ်စုံတရာချမှတ်ခဲ့တာမရှိပေမဲ့ဆွေးနွေးချက်တွေကိုအထက်ကိုပြန်လည်တင်ပြသွားမယ်လို့ငြိမ်းချမ်းရေးကော်မရှင်ဘက်ကပြောပါတယ်။ RCSS အဖွဲ့ဟာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသွားပေမဲ့လည်းမြန်မာတပ်မတော်နဲ့မကြာခဏဆူဆူလို့ပြစ်ခတ်ဆက်ကတ်မှုတွေဖြစ်ပွားနေပါတယ်။ဒီလိုအောက်ခြေချင်းချင်းဖြစ်ပွားနေတဲ့ပြဿနာကိုဖြေရှင်းဖို့ကိစ္စရတူကိုလည်းဆွေးနွေးခဲ့တယ်လို့အစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့ဝင်ဦးစော်သေးကအခုလိုပြောပါတယ်
။ဒီနှစ်ဖက်ကြားမှာပေါ့နော်အောက်ခြေမှာဖြစ်နေတဲ့ပြဿနာတွေလည်းရှိနေပြီဒီပြဿနာတွေဘယ်လိုဖြေရှင်းလဲဆိုတာမိသားနေလဲဆွေးနွေးတယ်ပြီးရင်ဆက်ပြီးတော့ဘယ်လိုတွေးပြီးတော့ဘယ်လိုရှင်းရမလဲဆိုတာလည်းဆွေးနွေးပါမယ်။ကောင်းဝင်တဲ့တွေ့ဆုံမှုဖြစ်တယ်
။ဒီတွေ့ဆုံပွဲကိုအစိုးရ PC ဘက်ကဒုတိယဗိုလ်ချုပ်ကြီးခင်စောဦးငိမ့်စာဦးဆောင်ပြီး RCSS SSA ဘက်ကဗိုလ်ချုပ်ကြီးရွှေစစ်ကိုယ်တိုင်ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ကတက်ရောက်ဆွေးနွေးခဲ့ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ15ရက်ကအစိုးရတပ်မတော်တိုင်းဒေသလက်နက်ကန်ဖွဲ့စည်းကောင်းဆောင်တွေရဲ့ထိပ်တီးစည်းဝေးမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ကနေပြည်တော်စုကန်ဒီခွဲမထုတ်ရင်းနဲ့သခုတီတော်တပ်မတော်စာကြည့်ရေးကိစ္စရတွေကိုတင်ပြလာတဲ့ပုံမှာတိုင်းဒေသလက်နက်ကန်ဖွဲ့တွေကြားအမည်မသူကွဲလွဲမှုတွေရှိလာခဲ့တာပါ။တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA အနေနဲ့ကတော့ပြည်တော်စုကန်ဒီခွဲမထုတ်ရေးဆိုတဲ့ချက်ဟာ NCA ပြည်ရစာချုပ်မှာမပါဝင်သလိုတခုတီတော်တမတော်သာစီရေးကိစ္စရအတွက်တမတော်နဲ့တိသားဆွေးနွေးသွားမယ်လို့နိုဝင်ဘာလ12ရက်နေ့တုန်းကကြေညာချက်ထုတ်ပြန်ထားပါတယ်။ငြိမ်းချမ်းရေးကော်မရှင် PC အနေနဲ့နိုဝင်ဘာလ18ရက်နေ့မှာကရင်မျိုးရာစည်းရုံး KNU နိုဝင်ဘာလ17ရက်နေ့မှာကရင်နီတိုးတက်ရေးပါတီ KMPP နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့တို့နဲ့တွေ့ဆုံသွားမှာဖြစ်ပါတယ်။ငြိမ်းချမ်းရေးကော်မရှင်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေတွေ့ဆုံနေတဲ့အချိန်တည်းမှာပဲချင်းပြည်နယ်ပလက်ဝါမြို့နယ်တွင်ရခိုင်တမတော် AA နဲ့မြမတမတော်တို့ကြားဂျာရာဝရီနေနဲ့တောက်ကြနေမနဲ့သည့်တိုက်ပွဲဖြစ်ပွားနေစေလို့အေးအေးကြံကြရေးတာဝန်ခံခိုင်တုခကပြောပါတယ
်။မင်းကသင်္ဃာရီနေ့နေ့နေ့တနားကြီးကိုကနေမနားကြီးမစင်မနေ့ဒီပေါ်ကတိုက်ပွဲဖြစ်တယ်ဗမာစစ်တပ်ကစက္ကခိုင်ကလောက်ခံခမာပုံးခနဲ့တောင်းဆီစိတ်ကိုအဲ့ဒီတိုင်းနေနေနေပြီးတော့ဖြစ်တာ။ဗမာတမ်တို့ဖက်ကနေပြီးတော့တော်တော်လေးအကြဆုံးများလေဗျ။အနည်းဆုံး20ကြဆုံးလေ။ဒါရရတာလေအများကြီးရှိတယ်။အဲ့တိုက်ပွဲဖြစ်တဲ့နေရာကတော့ကနဒါမြန်မာပြည်ဆောင်ကြပေါ့အဲ့ဒီနိုင်ငံဝါဆိုတဲ့ရွာရဲ့အနောက်ဘက်မှာဖြစ်တာအဲ့ဒီနေရာနဲ့မလမ်းမကမ်းပါပဲတင်လာရင်ည9:00နာရီ38မိနစ်မှာတိုက်ပွဲတစ်ခါဖြစ်ကြရအဲ့ဒီတောင်ဆိုတဲ့ရွာနောက်မှာအခုဒီနေ့ဆောင်းရနေ့မနက်မှလည်းပဲအဲ့ဒီမှာတိုက်ပွဲဖြစ်နေကြဗျာဒီဗမာတမ်တို့ဖက်ကနေအားလုံးရင်းနဲ့နေပြီးတော့သူတို့ပြန်ပြီးတော့ထိုးပေါက်လာတဲ့ကြောင့်မို့လို့အဲ့ဒီရေပန်းတဝိုင်းမှာတိုက်ပွဲတွေဖြစ်နေကြဗျာ
တိုက်ပွဲစဉ်အတွင်းတမတော်ဘက်ကထိခိုက်ကြဆုံးမှုများနေတယ်လို့ရခိုင်တမတော်ဘက်ကပြောဆိုနေပေမဲ့လည်းတိကျအတည်ပြုချက်မရသေးသလိုတမတော်ဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။ပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကလည်းအိန္ဒိယမြန်မာနယ်စပ်နေရွှေလိပ်ဝချေးရွာရှေးမြောက်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကလည်းကချင်ပြည်နယ်စွန်ပရာပုံမြို့နယ်ဘက်မှာကချင်လွတ်လပ်ရေးအဖွဲ့ KNIR တပ်စခန်းတစ်ခုကိုတမတော်ကနေထိုးစစ်ဆင်သိမ်းပိုက်ခဲ့တယ်လို့ကချင်ငြိမ်းချမ်းရေးကြိုးတော်ဆောင်ဦးဆောင်အောင်ကပြောပါတယ်။ဒါအပြင်ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာလည်းတမတော်နဲ့ DNL တန်းပလောင်တပ်ဖွဲ့ကိုကတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲဖြစ်ပွားနေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ။